အခုလိုမြန်မာနိုင်ငံကချင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နယ်စပ်တစ်လျှောက်မှာလုံခြုံရေးအင်အားတွေကိုတိုးမြှင့်ထားတယ်လို့တရုတ်နိုင်ငံအစိုးရတို့ Global Times သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒါ့အပြင်နယ်စပ်တိုက်ပွဲအခြေအနေတွေကြောင့်တရုတ်နိုင်ငံယူနန်ပြည်နယ်တွင်လေယာဉ်ခရီးစဉ်တချို့ကိုဗုဒ္ဓဟူးနေ့ကရွှေ့ဆိုင်းခဲ့ရတယ်လို့လည်းဖော်ပြခဲ့ပါတယ်။ဒီလိုတရုတ်မြန်မာနယ်စပ်ကအခြေအနေတွေနဲ့ပတ်သက်ပြီးစုံစမ်းထားတဲ့ကိုသားညုံကပြောပြပေးပါမယ်ရှင်။
ကချင်တိုက်ပွဲတွေကြောင့်တရုတ်နိုင်ငံတဲကိုလက်နက်ကြီးကြီးစံတွေကြားရောက်လာတဲ့အပေါ်မှာတရုတ်နိုင်ငံဘက်ကမြန်မာကိုကန့်ကွက်ပြောဆိုပြီးတဲ့နောက်တရုတ်မြန်မာနယ်စပ်တစ်လျှောက်မှာလုံခြုံရေးတွေတရုတ်ဘက်ကပို့ပြီးတော့တိုးမြှင့်ထားတယ်လို့ဒေသခံတွေကပြောပါတယ်။အထူးသဖြင့်တော့ဒီစစ်ပွဲကြောင့်ဒုက္ခသည်တွေအလုံးအင်းနဲ့တရုတ်နိုင်ငံဘက်ကိုဝင်ရောက်လာမှကိုတရုတ်အာဏာပိုင်တွေကပို့ပြီးတော့စိုးရိမ်နေတယ်လို့သိရပါတယ်။လက်ရှိအဖြစ်လဲဒုက္ခသည်အချို့ဝင်ရောက်နေတာရှိပေမဲ့ကချင်ရဲ့ဒီ KIA ဌာနချုပ်လိုင်ဇာဘက်ကိုထူးစစ်ကြီးတွေဆင်လာလို့ရှိရင်ကချင်ရသားဒုက္ခသည်တွေအနေနဲ့တစ်ဖက်ချမ်းတရုတ်နိုင်ငံဘက်ကိုပဲအဓိကဝင်ရောက်လာနိုင်စရာရှိတာကြောင့်လို့ဆိုပါရယ်။ဒါ့အပြင်မနေ့တုန်းကဒီတရုတ်နယ်စပ်မှာဖြစ်ခဲ့တဲ့တရုတ်ပြည်ထဲမှာရှိတဲ့ကချင်နယ်ဘွားတွေအများပြားကချင်နယ်စပ်ဘက်ကိုရောက်လာပြီးတော့ဒီဆန္ဒပြတာဟာတရုတ်အတွက်ပိုပြီးတော့စိုးရိမ်စရာဖြစ်ခဲ့တယ်လို့တရုတ်နယ်စပ်မှာရှိတဲ့မြမအရေးလေးလာသူဦးအောင်ကျော်စောက view ကိုပြောပါရယ
်။ပိုဆိုးတာကဒီမနေ့ကတော့ဆိုရင်ပြုတ်ပြီးတော့ရှိတယ်ဒီကချင်လေးပေါ့နော်ထောက်ချောတော့ကားစီးတရားနဲ့ဒီလိုက်သားကိုလာကြတယ်လာကြပြီးတော့ဒီကချင်ပြည်နယ်လို့တော့အတိမပြုတ်တဲ့အနေနဲ့ပေါ့နော်နောက်တော့ကချင် IDP ကိုစာနာတယ် KI ကိုစာနာတဲ့ဟာမျိုးလာပြီးတော့ပြောတယ်ပြောတော့တေကပိတ်ထားတာကိုနေတက်ကနားဖမ်းမှာပိတ်ထားတဲ့ခါကျတော့အဲ့လာပြောတဲ့အထက်မှာလဲတေပြည်မှာဟိုအမှုထမ်းနေတဲ့တေပြည်ကချင်လေးပေါ့တေကချင်လေးပေါ့ဝန်ထမ်းချုပ်ပါဘာလို့လဲတေနေတဲ့ဒါမလေးညာတော့တော်တော်ကောက်ကိုက်တဲ့ကိစ္စဖြစ်မှာပေါ့အဲ့တော့လို့ကျွန်တော်တို့ပြင်ဆင်မှုတွေ့ရတော့ဟိုလက်လက်ကန်ရဲလို့ခေါ်တာပေါ့ကျွန်တော်တို့တို့မလို့နေဆက်ပြတာတင်ရင်းနဲ့ immigration တောင်ထပ်ကောင်တဲ့ဟိုစစ်တပ်ပုံတွေအဲ့ဒီအဖွဲ့တွေတော့တိုးပြီးချလာတာတက်ကတော့ဒီနေဆက်တစ်ခါလုံးမှာကျွန်တော်တို့တည်တော့မူလကကရင်တုံးရင်းပေါ့နော်ဒီမဲ့ကဲနေမပါဘူးအောက်ဖက်မှာတိုင်းရင်းတုံးရင်းဆိုတော့ကဲနေတဲ့ပေါ့အားလုံးတိုင်းရင်း၅ရက်လောက်ရှိတာပေါ့အဲ့ဒါကိုကတော့တောက်ထဖြစ်မယ်ဆိုရင်လည်းတော့တုံးလို့ရင်းတော့ထပ်ဖြစ်မယ်အလားအလာမြင်နေပြီးခဲ့တဲ့လူငယ်ရဲ့ရှေ့ရဲ့ကိုယ့်ရဲ့ဆဲလောက်မှာတော့ချင်းတူးစစ်တေသကြီးပေါ့လေကွန်မြူနတီကြီးရနေပြီးတော့အရာရှိကြီးတွေကိုလက်သားတချို့ကိုလိုက်ပြီးတော့အကြည့်သွားကြတယ
်တရုတ်နိုင်ငံကြီးဝန်ကြီးဌာနကနေပြီးတော့သူ့နိုင်ငံတဲကိုဒီဘောပေါ့နော်ဘုံကြီးသုံးလုံးကြားတယ် ਨੇ ပတ်သက်လို့ကန့်ကွက်ထားတာရှိပါတယ်ခင်ဗျာအဲ့ဒါ ਨੇ ပတ်သက်လို့ဘာများထူးကြတာရှိလဲဒီမှာဘက်က
ဒီကမ္ဘာပြည်မှာတော့တုံးလုံးထက်ကြတယ်လေကိုယ်ကနေနောက်ပိုင်းမှာတုံးလုံးထက်ကြတယ်လေ
ဟုတ်ကဲ့ဒီပုံမှာတရုတ်ဘက်ကတရုတ်ဘက်ကဘာထက်တုံးမြန်လာရှိပါလဲ
ကျွန်တော်တို့ကုလသမဂ္ဂကတို့ဘာတုံးမြန်လဲမပြောတတ်ဘူးလေကုလဘက်လူကြီးတွေတော့တို့ထဲကလူကြီးတွေကိုလည်းနေဆက်ဆင်းလာပြီးကြည့်နေတော့တွေ့
ဟုတ်ကဲ့တချို့ကယူဆတာက KIA laser တို့နောက်လာကြရန်တို့ကိုတိုက်တဲ့ခါမှာလင်းရင်သုံးတဲ့ခါမှာတရုတ်နေတဲ့အထိလင်းရဝင်နေတရုတ်ဘက်ကပဲခွင့်ပြုထားလို့လားအဲ့တော့
တို့တရုတ်လူတွေကညင်းနေပေါ့ဗျာလူတိုင်းမြင်တယ်အဲ့ဒီအရာသားတွေလည်းမြင်တယ်ပေါ့အဲ့တော့ကျွန်တော်တို့ကလေကြောင်းကိစ္စကိုကျွန်တော်တို့တိတ်တော့နားမလည်ဘူးကျွန်တော်လည်းမေးထားလို့မယ်ဟိုဘက်ဒီဘက်မှာ9ကီလိုလောက်လေကြောင်းကျွန်တော်ဘော်ဒါရဲ့ဟိုဘက်ဒီဘက်9ကီလိုလောက်ကိုဒီ international zone ကြီးနဲ့ထားသလား
နောက်တစ်ခု
နေပြီတော့သူဘက်ကပြောလာတော့ဒီ26ရက်နေ့ကစပြီးတော့9ရက်နေ့အထိအတွင်းမှာ9ရက်နေ့အထိမှာဗမာစစ်တပ်ကလေကြောင်းအရာတက်ခိုက်မှုက119ကျင်းရှိတယ်သူတို့ဒေသကရထားတာ119ကျင်းရှိတယ်လို့ပြောတယ်
Global Times သတင်းစာမှာတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာကချင်ပြည်နယ်နယ်စပ်တိုက်ပွဲတွေကြောင့်ယူနန်ပြည်နယ်ထဲမှာသွားတဲ့လေယာဉ်ခီးစဉ်ချို့ရွှေ့ဆိုင်းခဲ့ရပြီးတော့ကြာသပတေးနေ့မှာတော့ပုံမှန်လိုပြည့်စွဲနိုင်ခဲ့တယ်လို့យေတာထားပါတယ်တိုက်ပွဲတွေဖြစ်ပြီးတော့မိကုံးမှိုင်းတွေပြည့်နေတာကြောင့်လို့ဆိုပါတယ်ဒါ့အပြင် KIA ဌာနချုပ်ရှိတဲ့နယ်စပ်ကလေဇာမြို့အနီးတစ်ဝိုက်မှာမြန်မာတပ်ဘက်ကလေကြောင်းတွေရောမြေပြင်ကပါပြီးခဲ့တဲ့စနေနေ့ကစပြီးတော့ထိုးစစ်ဆင်ခဲ့တယ်လို့ဒေသခံတွေကိုကူးကားပြီးတော့ရေးပါတယ်ကချင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်ပြီးတော့ KIA ဘက်ကမေးမြန်းကြည့်တော့လိုင်ဇာအနီးတစ်ဝိုက်မှာဒီကနေ့တောက်ကြနေ့တိုက်ပွဲတွေအင်းနေပြီမဲ့ပန်းဝါနဲ့အခြားဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတယ်လို့သိရပါတယ်ခင်ဗျာ